တမရော်နေနဲ့မြောက်ပိုင်းတိုင်းစစ်တပ်နာချုပ်နယ်မြေအရှိမြောက်တိုင်းစစ်တပ်နာချုပ်နယ်မြေအရှိပိုင်းတိုင်းစစ်တပ်နာချုပ်နယ်မြေအရှိလယ်ပိုင်းစစ်တပ်နာချုပ်နယ်မြေနဲ့တရိကံဒေသတိုင်းစစ်တပ်နာချုပ်နယ်မြေတို့မှာစစ်စင်ရေးလှုပ်ရှားမှုတွေကိုဒီဇင်ဘာလ22ရက်နေ့ကစပြီးလေးလတာရပ်ဆိုင်းထားမယ်လို့တမရော်ကာကွယ်ရေးဦးစီးချုပ်ရုံးကကြေညာထားတာဖြစ်ပါတယ်။ NCA လက်မှတ်ဒီတဖို့ကြံနေသေးတဲ့တိုင်းသားနိုင်ငံတပ်ဖွဲ့တွေနဲ့လည်းတပ်ဖွဲ့ချင်းစီအလိုက်တွဲဆုံညီနေတော့ဖို့လိုအပ်မယ်လို့လည်းယူဆတယ်လို့ပါရှိထားပါတယ်။တမရော်ဘက်ကကြေညာချက်အပေါ်မြောက်ပိုင်းမာမိတ်လေးဘွဲကခေါင်းဆောင်တွေဒီဇင်ဘာလ29ရက်နေ့ကကချင်ပြည်နယ် KIU ထိန်းချုပ်ရာနယ်မြေမှာအစည်းအဝေးလုပ်ခဲ့ကြပြီးကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။တမရော်ကာကွယ်ရေးဦးစီးချုပ်ရုံးကထုတ်ပြန်ခဲ့တဲ့ကြေညာချက်ဟာတွဲဆုံဆွေးနွေးရေးရဲ့လမ်းစာဖြစ်တယ်လို့မြောက်ပိုင်းမာမိတ်အဖွဲ့ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒါပေမဲ့လည်းစစ်စင်ရေးလှုပ်ရှားမှုရပ်ဆိုင်းထားမယ်ဆိုတဲ့ဖော်ပြပါဒေသတွေမှာလှုပ်ရှားနေကြတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေက KIA, MMDA နဲ့TNLA တို့သာပါဝင်ပြီးအနောက်ပိုင်းတိုင်းစစ်တပ်နာချုပ်ကအေးရခိုင်တပ်မတော်ကတော့လက်ရှိအခြေတည်ထိုးစစ်ဆင်နွှဲနေတုန်းပဲဖြစ်တာကြောင့်နိုင်ငံတော်သမ္မတရဲ့အမိန့်နဲ့အမြန်ဆုံးရပ်ဆိုင်းပြဖို့ဆိုပြီးတောင်းဆိုထားပါတယ်။မြောက်ပိုင်းလက်နက်ကိုင်အဖွဲ့၄ဘွဲ့ရဲ့ကိုစား TNLA ကဗိုလ်မှူးချုပ်တာဖုံးကျော်ကအခုလိုပြောပါတယ်
။တပ်မတော်ကကွေဦးစီးချုပ်ရုံးကစစ်ပိုင်း၅ပိုင်းကိုစီးဆိုင်ရလှုပ်ရှားမှုရပ်ဆိုင်းပြီးမယ်လို့ကြေညာထားပါတယ်။ကျွန်တော်တို့အနေနဲ့အဲ့ဒါမလုံလောက်ဘူးလို့ကျွန်တော်တို့မြင်တယ်။စစ်ပိုင်းအားလုံးကိုကြေညာဖို့ဟိုတမရအမိနဲ့ပေါင်းရပြဖို့ကျွန်တော်တို့တောင်းဆိုလာတာဖြစ်ပါတယ်။ဒီလိုစစ်ပိုင်းအားလုံးကိုရပ်ဆိုင်းနိုင်မှာလည်းကျွန်တော်တို့ကတကယ်လက်တွေ့ကြတဲ့အဖြစ်ခဲရဆိုင်ကြီးဆိုင်ရာကိစ္စတွေဆွေးနွေးတဲ့အချိန်မှာရှေ့ကူပူပြီးတော့ခြေတလန်းတိုးနိုင်မယ်ကျွန်တော်ငြိမ်းချမ်းရေးအမြင်ရနိုင်မယ်လို့ကျွန်တော်မြင်ပါတယ်။အခုတပတ်ကျော်ပါပြီမြန်မာတပ်မတော်ရဲ့အနောက်ပိုင်းစစ်တပ်များသူရခိုင်ရမှာဆိုရင်တိုက်ပွဲတွေကနေ့စဉ်ရက်ဆက်တရက်ကို3-4 900 900 300အဲ့လိုတိုက်ပွဲတွေဖြစ်နေပါတယ်။အဲ့လိုတိုက်ပွဲတွေဆက်တိုက်ဖြစ်နေတယ်ဆိုရင်တော့ကျွန်တော်တို့ဒီငြိမ်းချမ်းရေးဆွေးနွေးတဲ့အချိန်မှာရောကျွန်တော်တို့ဒီအပြစ်ခရဆရေဆိုင်ရာကိစ္စတွေဆွေးနွေးတဲ့အချိန်မှာတော်ကိုရှေ့တိုးနိုင်တဲ့အနေအထားခက်တယ်လို့ကျွန်တော်တို့မြင်ပါတယ
်။စကိုင်းမီနယ်ဘက်အချမ်းအနောက်ပိုင်းတိုင်းစစ်တနာကျုံနယ်မြေမှာတပ်မတော်ကအစစ်စင်ရေးရဆိုင်တာမယ်ဆိုတာမပါဝင်တာနဲ့ပတ်သက်ပြီးမြန်မာ Institute for Peace and Security က Executive Director ဒေါက်တာမင်းစောဦးကအခုလိုသုံးသပ်ပြောပါတယ်
။ကချင်ဘက်နဲ့ရှမ်းမြောက်ဘက်တွေမှာတော့ပေါ့နော်ကြီးကြီးမားမားတော့လောဆယ်တချို့အလားလားနေတယ်။အဲဒါပေမဲ့ရခိုင်ဘက်မှာကတော့တမရော်ဘက်ကသူတို့ရှင်းလင်းရေးတွေကိုဆက်လုပ်နေတယ်။အဓိကအခုသူတို့လုပ်နေတဲ့ပုံစံကိုဆက်စင်လုပ်တဲ့ပုံစံကိုကြည့်ရလို့ရှင်ရင်သူတို့ဒီ AA စခန်းရှိတယ်ဆိုတဲ့နေရာတွေအကုန်လုံးသူတို့ကလိုက်ရှင်းနေတဲ့ဘောမှာရှိတယ်။အဲဒီစခန်းတွေမရှိတော့ဘူးဆိုလို့ရှင်တော့လည်းဒါတမရော်ဘက်ကဒါကိုဟိုရက်ကောင်းလိုက်ရလိုက်ပါဘူး။အဓိကအဲ့ဒီဟာလေးပဲဗျာ။အဓိကတမရော်ကအဲ့ဒီထဲမှာရှိတဲ့အချင်းပြင်းနေမှာသင်တန်းပေးပြီးတော့အဲ့ဒီထဲကိုခေါ်သွင်းလာတဲ့တချို့ဒီသူတို့ AA ကသူတို့ရဲ့ရဲဘော်တွေနဲ့ဒီလက်နက်ခြံမီးကြောက်တိကျစာအုပ်ပဲတမရော်ဘက်ကပို့ပြီးတော့သူတို့စိုးရိမ်မှုရတယ်။အဲ့တော့အဲ့ဒါတွေပဲဆိုဒီလိုမျိုးလုပ်မလဲဆိုတဲ့ကိစ္စကိုနှိမ့်နိုင်မှုလုပ်ရပါပေါ့နော်။အဲ့ဒီနှိမ့်နိုင်မှုအဆင်ပြေတဲ့ solution တော့ဒါကကျွန်တော်တို့ဒီနိုင်ငံလုံးလေးပါအတွက်ဆက်ရဆက်ပြသွားပြလို့ရ
။စီးရင်နိုင်ငံရေးလေးလာသူတူဖြစ်တဲ့ဆိုင်းဆရာဦးတန်းစုနိုင်ကလည်းသူ့အမြင်ကိုအခုလိုပြောပါတယ်
။ဒွန်တိုင်းကြီးကစီးရင်ပြဿနာကိုတမရကအဆုံးဖြတ်ပေးနေတယ်ဗျ။အုပ်ချုပ်ရေးနဲ့စီးပွားရေးပြဿနာတွေကိုတမရကအဆုံးဖြတ်ပေးနေတယ်ဗျ။အဲ့ဒီကိစ္စမှာတမရဆိုပြီးတော့အကုန်လုံးတမရနဲ့မညီနိုင်မနဲ့ကျွန်တော်တို့လုပ်ဖို့ကိုင်ဖို့ဆိုတော့တော်ခက်ခဲကြည့်တဲ့နေသားပါသူတို့မျိုးသားပြန်တဲ့ပြည်ညာရေးအတွက်တတိချာမီဆောင်ရွက်နေရတဲ့အနေထားအောင်မှာတမရရဲ့လုံပိုင်ခွင့်တွေကိုဟိုစိတ်ကြိုက်တိုးချက်နိုင်တဲ့အခြေအနေနဲ့ဖွဲ့စည်းပုံအခြေခံကဆန်းပြီးပြည်ဖွဲ့လာမရှိသေးဘူးလို့ကျွန်တော်ပြောချင်ပါတယ
်အစိုးရတမရတို့နဲ့ဆွေးနွေးရမှာလဲမြောက်ပိုင်းအဖွဲ့လေးဘွဲ့တို့ကအတူတကတွဲဆုံဆွေးနွေးဖို့ကိုလည်းတရုတ်နိုင်ငံထဲမှာကျင်းပဖို့ဆွေးနွေးမဲ့အဖွဲ့တိုင်းမှာ FPN CC အဖွဲ့ဝင်တွေဖြစ်ကြတဲ့ UWSA SSPB နဲ့NDAA အဖွဲ့တွေကအသီးသတ်တွေအနေနဲ့ပါဝင်ဖို့စတာတွေကိုလည်းကြေညာချက်ထဲမှာထည့်သွင်းထားပါတယ်။တွဲဆုံဆွေးနွေးဖို့ဖြစ်လာရတဲ့ဆိုတာကအပေါင်းလက္ခဏာပဲလို့ NCA လက်မှတ်ထိုးထားတဲ့ ABSDF အဖွဲ့ကဦးမျိုးဝင်းကဆိုပါတယ
်။အခုလိုမျိုးဒီတွဲဆုံဆွေးနွေးနိုင်ဖို့အတွက်လမ်းစာလေးပေါ်လာတာတော့ဒီချိန်လုံငန်းစဉ်ပြည်ဆက်ခီးမှတော့တောက်ကူပြနိုင်လိမ့်မယ်။ဒါပေမဲ့သဘောထားထုတ်ပြကြေညာချက်ထုတ်ယူလို့တော့မပြီးသေးဘူးပေါ့နော်။ဒီကြီးဆိုတော့ဒီပြည်သူဆွေးနွေးနိုင်ဖို့တော့ပေါ့နော်။ကိုကလိမ့်ဖွယ်ပေါ့နော်လိမ့်ဖက်တဲ့ပေါင်းနဲ့ဆွေးနွေးမဲ့ပြည်သူတွေပါမယ်ဆိုတော့အခုတောင်းဆိုချက်တွေကလည်းပဲနှစ်ဖက်သဘောတူပြီးသားနားလည်ပြီးသားလို့ကျွန်တော်နားလည်တယ်။ဘာလို့ဆိုတော့ဒီတုံ့ဖွယ် statement ထုတ်တဲ့ Peace Commission statement ထုတ်တာမတော်ထုတ်တဲ့ဒါတွေအားဒီဆွေးနွေးပွဲဖြစ်ဖို့တော့ဖြစ်ပေါ်လာတဲ့အချိန်ကဖြစ်တာကိုလိမ့်ဖက်တဲ့ခါတဲ့ကျွန်တော်ဒီဘိုင်လို့ထွက်ပြေးမယ်ဆိုတာလည်းဒါကောင်းတဲ့ချင်းတူပေါ့နော်။ဒီဘိုင်လို့ထဲဆိုတော့သဘောတော်ဘွားကိုကနှစ်ဖက်ထုတ်တဲ့ဘိုင်လို့ဖြစ်တာကို NCA စာချိုးလို့အားလုံးပြပေါင်းထုတ်တာမဟုတ်ဘူး။တွေ့တာတော့ပေါင်းရောလိပ်ဖွဲ့တွေ့တာပဲဒါမှပိုင်းလို့ထဲဒီမဲ့ထုတ်တယ်ဆိုရင်တော့ပိုင်းလက်ဆက်ဘောတော့ပါရဒီတဆက်ရဖွဲ့စည်းနဲ့တဆက်တမတ်တော်နဲ့သူ့ရဲ့ဂျမ်းမှာချုပ်ဆူရတဲ့စာချုပ်ဖြစ်လာ ਉ
နှစ်ပေါင်း90ကြာပြည်ရေးဆက်မီငိမ့်နိုင်ဖို့အတွက်လက်နက်ကိုင်တပ်ဖွဲ့တွေအနေနဲ့နှစ်ဖက်စလုံးကနေရှော့ချလာမှသာငိမ့်ငိမ့်လုပ်ငန်းစဉ်ကအကောင့်တွေပေါ်လာနိုင်မယ်လို့သုံးသပ်ကြပါတယ်မြောက်ပိုင်းအဖွဲ့လေးဘွဲ့ရဲ့ထုတ်ပြန်ထားတဲ့ကြေညာချက်ပေါ်တပ်မတော်ဘက်ကသဘောထားကိုသိရဖို့တပ်မတော်ရဲ့သတင်းပြကြားရေးတာဝန်ရှိသူတွေစီ RFA ကဆက်သွယ်မေးမြန်းခဲ့ပြီးမယ်လဲတယ်လီဖုန်းလက်ခံပြကြားခြင်းတော့ မရှိခဲ့ပါဘူးခင်ဗျာ